တူကီနိုင်ငံမှာစစ်တပ်ထဲကတပ်ဖွဲ့ဝင်တချို့အာဏာသိမ်းဖို့ကြိုးပမ်းမှုဟာပြီးဆုံးသွားပြီးတော့အတိုင်းပြည်အာဏာဟာသူ့လက်ထက်မှာရှိတယ်လို့တူကီသမ္မတရေဂျက်တိုင်ယီအာရဝန်ကတူကီပြည်သူတွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ်။ဒါမဲ့လည်းမြို့တော်အန်ကာရာနဲ့အစ္စတန်ဘူလ်တွေမြို့တွေမှာတော့စနေနေ့မနက်ကတနက်တန်နေပေါက်ကွဲမှုဖြစ်တဲ့အတန်တွေကိုစက်ကြားနေရပြီးတော့အန်ကာရာမြို့ကတူကီစစ်ဌာနချုပ်ကိုဘသူကထိန်းချုပ်နေတယ်ဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တူကီဝန်ကြီးချုပ်ဘနာလီယိုဒရမ်ကစနေနေ့နေ့လယ်ပိုင်းကအတိုင်းပြည်ကိုမင်းကွန်းပြောကြားခဲ့တာမှာတော့တောက်ကြနေ냐ကအာနာသိမ့်ဖို့ကြိုးပမ်းမှုဟာတူရကီနိုင်ငံအတွက်တော့အမဲစက်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီဖြစ်ရရဲ့ပထမအဆင့်ကတော့အခုခါမှာပြီးဆုံးသွားပါပြီလို့သူကပြောကြလိုက်ပြီးတော့တူရကီစစ်တပ်အရာရှိတွေနဲ့တပ်သား 2,800 ကျော်အာနာသိမ့်ဖို့လောက်ရက်ကိုအသေးချာပြစ်ဒဏ်ချမှတ်သွားမှာဖြစ်တယ်လို့သူကပြောပါတယ်။လက်ရှိအဖြစ်တူရကီဖွဲ့စည်းပုံခြေခံဥပဒေမှာတော့တည်ထောင်ပေးဖို့ခွင့်မပြုထားပါဘူး။ဒါမဲ့လည်းတူရကီအစိုးရအနေနဲ့ဒါကိုပြောင်းဖို့ကြိုးပမ်းသွားနိုင်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုကြေညာလိုက်ပြီးကျင်းကဆက်ပြီးတော့တူရကီနိုင်ငံက Twitter စာမျက်နှာတွေမှာတည်တံ့ပေးဖို့လိုလာတဲ့ဆိုပြီးတော့ရည်သားဖော်ပြတာကြီးလည်းရှိလာနေပါတယ်။သမရအရိုဝန်ဟာစနေနေ့အစောပိုင်းကတော့အစ္စတန်ဘူလ်မြို့ကိုလေယာဉ်နဲ့တွားရောက်ခဲ့ပြီးတော့အာနာသိမ့်မှုကြိုးပမ်းမှုဟာတက်သေးကသိုးသွမ်းတဲ့စစ်ဘိုလ်တစုရဲ့နိုင်ငံတော်ပုံကံမှုဖြစ်တယ်လို့သူကချုပ်ချလိုက်ပါတယ်ခင်ဗျာ။